အီရန်နိုင်ငံမိုဆူမြို့ကို IS သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့တွေဟာဒီနေ့ရာသီဥတုဆိုးဝါးနေတာကြောင့်ရှေ့ဆက်ဖို့ခက်ခဲရှိနေတယ်လို့မြို့သိမ်းတိုက်ပွဲပုံမပြင်းထန်လာနေတာနဲ့အမျှရက်သားပြည်သူတွေရဲ့လုံခြုံရေးအကြီးအကျယ်စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တစ်ခုကလည်းသတိပေးပြောဆိုလိုက်ပါတယ်အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ကြိုးစားနေရတဲ့အကြောင်းနဲ့အရက်သားပြည်သူတသန်းနှစ်သိန်းရဲ့ဘဝတွေထိခိုက်နိုင်တဲ့အန္တရာယ်ကြုံနေရပြီးတော့အီရတ်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒီဒုက္ခသည်ဆိုင်ရာနော်ဝေကောင်စီက Wolfgang Grassmann ကပြောပါရယ်မြို့ရင်းကနေရက်သားထောင်ပေါင်းများစွာထွက်ပြေးနေကြသလိုဆောင်းမြောင်းပစ်ခတ်တာတွေနဲ့ဖောက်ခွဲတိုက်ခိုက်တာတွေကြောင့်သေဆုံးသူအများပြားရှိခဲ့ပြီးဖြစ်တယ်လို့လည်းဒီဖွဲ့ကပြောပါရယ်မျိုးရင်းမှာရှိတဲ့သူတွေအတွက်အစားအစာရေးနဲ့ဆေးဝါးအကူအညီတွေကလိုအပ်နေသေးပါဒါပေမဲ့လက်ရှိတိုက်ပွဲတွေကြောင့်လိုအပ်နေတဲ့အကူအညီတွေနဲ့လူသားချင်းစာနာတဲ့အထောက်ပံ့တွေဖြန့်ဝေပေးရမှာအခက်အခဲတွေရှိလာတာကြောင့်အချိန်တွေကပိုပြီးတော့ဆူလာနိုင်ပါတယ်အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမျိုးဖြစ်တဲ့မိုဆူကိုအာရစစ်သွေးကြွတွေကနှစ်နှစ်ကျော်ကြာသိမ့်ပိုက်ထားခဲ့ပြီးတဲ့နောက်အခုဒီမျိုးကိုပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေကထိုးစစ်ဆင်နေရမှာတရင်းနှစ်ပတ်ကျော်ကြာလာခဲ့ပြီးတဲ့နောက်မှာတော့မနေ့ကဒီအင်္ဂါနေ့မှာအီရတ်ထူးတပ်ဖွဲ့တွေဟာမျိုးရင်းကိုစတင်ဝင်ရောက်နိုင်ခဲ့ပါတယ်ရှင်